အခုဆိုရင်အခြေခံဥပဒေကိုပြင်ဆင်ရင်းနဲ့ပတ်သက်ပြီးတော့တချို့ကလည်းတစ်ချက်ချင်းပြင်မယ်အဲတချို့ကလည်းအစအဆုံးအစ်စ်ရေးဆွဲတင်နေဆိုပြီးတော့အမြင်တွေအမျိုးမျိုးဖြစ်နေကြပါတယ်ခင်ဗျဒီဖြစ်ပေါ်နေတဲ့အမြင်နဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုဒီမှာရှုမြင်ပါလဲခင်ဗ
ျကျွန်တော်အမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ပေါ့နော်အခုက normal အခြေအနေတော့မဟုတ်ဘူးပေါ့အသွင်ကူးပြောင်းတဲ့ကာလကိုကျွန်တော်ဖြတ်သန်းတဲ့အခြေအနေပေါ့နောက်တစ်ခါကျွန်တော်တို့ကဒီအသွင်ကူးပြောင်းကာလမှာလည်းနည်းနည်းခွဲပဲရှိသေးတယ်ပေါ့နော်အိတ်လူနယ်လေးတဲ့အခြေဖြစ်နေတာပေါ့နော်အဲ့တော့ဒီဖွဲ့စည်းပုံခြေခံဥပဒေကိုကျွန်တော်တို့ပြင်တဲ့အခါမှာပေါ့အခုတော့နှစ်ပိုင်းဖြစ်လာတယ်ဗျပြင်မလားအသိရေးမလားပေါ့ကျွန်တော်ဒီညမှာတော့ဘာကိုအဓိကထားစီရင်လဲဆိုလို့ရှိရင်အချိန်ကကျွန်တော်တို့ကအသိကူးပြောင်းတဲ့ကာလဆိုတာလေးကိုကျွန်တော်တို့ခေါင်းထဲမှာထည့်စီခြင်းနဲ့ပေါ့အဲ့ဒီပုံမှာမူတည်ပြီးတော့မှတစ်ပိုင်းနဲ့ပြောင်းပြောင်းနှစ်ပိုင်းနဲ့ပြောင်းပြောင်းပေါ့နော်အဲ့လိုပဲသွားလာမျိုးကပို့ပြီးတော့အာမခဏရရှိနေလို့ကျွန်တော်အဲ့လိုစ
ဒီနေရာမှာပေါ့လေဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သစ်တဲ့အချက်တွေဥမာတစ်ချက်ချင်းပြင်မယ်ဆိုရင်ဒါမှမဟုတ်အစအဆုံးအသိပြန်ရေးမယ်ဆိုရင်ဖြစ်ပေါ်လာနေတဲ့အကျိုးဆက်တွေပေါ့ဆရာကြီးနဲ့နှိုင်းရှင်ပြီးတော့ပြပြလို့ရပါလားခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေကိုဗျပြောကြတယ်ပေါ့ဒီမိုကရက်တစ်စတန်နှုံးတို့တန်ဖိုးတို့နဲ့တော့ပြောကြတယ်ပေါ့နော်ဆိုတော့ဒီမိုကရက်တစ်စတန်နှုံးတို့တန်ဖိုးတို့နဲ့ပြောတဲ့အခါကျတော့အဲ့ဒါကစိတ်ကွန်ထရိုဗာရှယ်ဖြစ်တယ်အမေရိကန်ရဲ့နှစ်နေရာဖြတ်သန်းခဲ့ပြီးတဲ့ stage ကိုသွားကျင်တာလားပေါ့။အမေရိကန်နဲ့ဥရောပတော်မှာတည်ယူတူပေါ့။ဥရောပဆိုလို့ရှိရင် social democracy level ကိုသွားတယ်။အမေရိကဆိုရင်ကျွန်တော် liberty သွားကြတယ်ပေါ့။ဥရောပတော်မှာ social democracy မှာဒါနောက်ဆုံး stage ကိုရောက်ပြီးတော့ liberal ကူတော်မှာသူကနည်းနည်းလေးတွန့်ဆုံနေကြသေးတဲ့အနေထားရှိတယ်ပေါ့လေ။အဲ့တော့ကျွန်တော်ကစံနှုတ်တံပိုးကိုတိတ်ပြီးဖက်တွယ်ထားတဲ့သာလို့ရှိရင်တီတီငင်ငင်နဲ့ခြေမြဲမြဲလက်မြဲမြဲရပြီးတဲ့အခြေကြလို့ရှိရင်အခြေကြတော့တံပိုးတို့စံနှုတ်တို့ကိုတစ်ခုတတ်မှတ်ပြီးသွားတာကျွန်တော်ပူကောင်းတာပေါ့။တို့ရင်နာပါလဲလို့ဆိုလို့ရှိရင်ဒီမိုကရေစီတန်ဖိုးစံနှုန်းတွေနဲ့တော့ဒီ2008ဖွဲ့စည်းပုံကနည်းနည်းလေးလှမ်းကောင်းလှမ်းနေတယ်ပေါ့ဆိုတော့သူအပြင်ကူပြောင်းရေးကာလမှာချုံးမွေအောင်လို့အဓိကနည်းနည်းလေးပို့ထားတယ်လို့ကျွန်တော်ယူဆအဲ့ဒါကကျွန်တော်အနေနဲ့ကပေးထားချက်တစ်ခုလို့ကျွန်တော်မြင်နေတယ်ပေါ့ညာအဲ့ပေးထားချက်ကိုကျွန်တော်တို့ကနားလည်ပြီးတော့မှဒီအပြင်ကူပြောင်းရေးကာလကိုဖြတ်သန်းရင်စိတ်ခေါ်မှုကိုရှော့ချပြီးရဖြစ်သွားမှာပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုတော့ရည်တည်ချက်နှစ်ခုပေါ်ဆရာရယ်တစ်ချက်ချင်းကိုပြင်သွားမယ်ဆိုတော့ရည်တည်ချက်နဲ့တစ်ခုလုံးကိုအစအဆုံးအစ်စ်ရေးဆွဲမယ်ဆိုတော့ရည်တည်ချက်ပေါ့လေဆရာအနေနဲ့ဘယ်ဘက်မှာရှိနေပါလဲခင်ဗျာ
သူကဒီလိုဗျဒီ partially ပဲပြင်ပြင်ဗျအစ်စ်ပြန်ရေးရေးဗျအဓိကကဘာလဲဆိုလို့ရှိရင် transitional period ကိုကျွန်တော်မိမထားဖို့လိုတယ်ဗျဥပမာအပြင်ကျွန်တော်တို့ကတက်ရဲ့25ရာခိုင်နှုန်းကိုတော်တော်များများတချို့ကတော့ပြောကြတယ်ပေါ့နော်ဆိုတော့တက်25ရာခိုင်နှုန်းမှာကျွန်တော်လေ့လာကြည့်တဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကနေပြီးတော့အရင်တော့ကဒီ advisor မဖြစ်ခင်ပါတည်းကစိုးရိမ်လို့ကျွန်တော်တို့ကအရက်ဆက်ဖြစ်တဲ့သက်ဆိုင်ရေးဆိုတော့ကျွန်တော်ကစောင်းမတော်များများရေးလိုက်သေးတယ်ဒီနေ့ဒီအတင်ကူးပြောင်းရေးကာလကိုရောက်လာတဲ့အခါကျတော့တက်ကိုကျွန်တော်သတိထားကြည့်တယ်ဟိုမထင်တော့အောင်ဘူးဗျတက်ကတော်တော်ဒီရက်ခံကြတယ်သူ့လိုသူသိတယ်ဗျတော်တော်များများကျွန်တော်တို့အရင်တော့ဟာလာဟို interference တို့ကူတော့ပေးမယ်ပေါ့အဲ့လိုကျွန်တော်ကယူဆတဲ့ဥစ္စာတကယ်အတင်ကူးပြောင်းရေးကာလကိုလည်းဖြတ်လည်းဖြတ်ပေါ့တက်ကသူ့လိုသူသိပြီးတော့သူ့နေရာသူတော်တော်သိတယ်ဗျအဲ့တော့တော့ကျွန်တော်တို့ကမပြောမှန်းဘူးမပြောမှန်းတာကြီးရရတဲ့ကြီးကျွန်တော်ရတဲ့အခါမှာဘာဖြစ်လို့ဒီတက်25ရာခိုင်နှုန်းအချင်းချင်းတော့မဖြစ်မလဲတံပေးဖို့ပေါ့နော်ဆိုတော့အမအင်ဒိုနီးရှားဆိုလို့ရှိရင်ကျွန်တော်ဗနီးနစ်ကိုဖြတ်ပြီးတဲ့အခါကြာလို့ရှိရင်ဟိုတက်ကမရှိတော့ဘူးလေပေါ့ဆိုတော့ကျွန်တော်တို့ကနောက်ကနေပြီးတော့မှလိုက်ကူးပြောင်းတဲ့နိုင်ငံဆိုတော့သူတို့ရဲ့ကျွန်တော်ကစောနိုင်တယ်အဲ့ဒါဘုရားမင်းမြန်မာနိုင်ငံလည်းပြောပြီးပြီ။ဟာလာတမလည်းပြောပြီးပြီ။တဖြည်းဖြည်းနဲ့ချော့ချပါမယ်လို့လည်းပြောထားပြီးဆိုတော့ဒါကပြောလို့ရှိရင်တော့များဟင့်ဆောင်ပေးထားပြီးပြီပေါ့နော်။အဲ့တော့ဟိုတချို့ကြတဲ့ခါကျတော့ဒီတမတ်သားတို့ဒစိမ့်သားတို့ရေတော့ခံမဟုတ်ဘူးလို့တော့ဖြစ်တဲ့ခါကျတော့ကျွန်တော်ထင်တယ်မလူလားအဖေနဲ့သွားပြီးတော့ပေါ့။သင်ခုံးမှုတစ်ခုတော့ဖြစ်စီတယ်လို့ကျွန်တော်ယူဆ
။ဆရာဆိုလိုတာအသွင်ကူးပြောင်းရေးကာလမှာအသွင်ကူးပြောင်းရေးကာလဖြစ်နေတော့ကဒီအခြေခံဥပဒေပြင်ဆင်မဲ့ရည်တည်ချက်ကိုတိတ်ပြီးတော့မဆုတ်ကင်သိမှုဆိုတဲ့သဘောလားခင်ဗျာ
။မှန်တယ်။သူတို့ညနာကဗျာကျွန်တော်တို့ဒီမိုကရေစီစံနှုန်းကိုပြစ်ဖြစ်လာတဲ့ဖာခဲ့လို့ရှိရင်ကျွန်တော်တို့အသင်ကူးပြောင်းရေးကာလကိုချောချောမွေ့မွေ့နဲ့ဖြတ်ပန်းစီတဲ့ဟာကိုကျွန်တော်မစ်ရှင်လေးနဲ့ထားသိခြင်းပဲ။မစ်ရှင်ပါပါရေးဆိုတော့
တခုစဉ်းစားစရာရှိတာဆရာကြီးဒီအသင်ကူးပြောင်းရေးကာလကဘယ်လောက်ထိသွားနိုင်မလဲဘယ်တော့ပြည့်စုံမလဲဆိုလိုတာကဒီအခြေခံဥပဒေပြင်ဆင်ရေးကိုဘယ်တော့ဆက်စဉ်းစားသင့်တယ်လဲဆိုတော့ဆရာအမြင်အရကြည့်မယ်ဆိုရင်ပေါ့လေဟိုဘယ်လိုကောက်ချက်ချနိုင်မလဲခင်ဗျ
။ကျွန်တော်အမြင်ကပြောလို့ရှိရင်ဗျဟို2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သစ်တဲ့ကိစ္စအကြီးကိုပြင်မယ်ဆိုတဲ့ဟာအပိုင်းကိုကျွန်တော်လက်ခံတယ်။ကျွန်တော်ကလည်းစောင့်မတွေရည်တည်ပြီးအဲ့ပြင်မယ်ဆိုတာကိုကျွန်တော်ဒီမိုကရေစီကိုယုတ်တဲ့မှုအတွက်ကိုထိုက်တဲ့အချက်လက်တွေထည့်တာကိုကျွန်တော်ကလက်ခံတယ်အဲ့ဒါကိုကျွန်တော်ကြိုက်တယ်သို့တော်လည်းပေါ့ဗျာစိုးရိမ်တာတစ်ခုကအသွင်ကူးပြောင်းရေးကာလမှာချောချောမွေ့ဖြစ်ဖို့အခုအတိအကျထည့်ထားတဲ့အချက်လေးတွေရှိတယ်ပေါ့ဗျာဥပမာပြရတာတစ်ခုခုပေါ့ဗျာဟိုနေမယ်ဆိုလို့ရှိရင်တန်25ရာခိုင်နှုန်းလေးဟလာခိမ့်သိမ့်ဖို့အနေနဲ့ထည့်ထားတာမျိုးရှိတယ်ပေါ့ဗျာတချို့ကြတော့အဲ့ဒါတွေကအတန်းနည်းနည်းလေးဦးကျယ်လာတယ်ကအဲ့ဒါမျိုးကြီးကြတော့ကျွန်တော်ကသွားပြီးမဖြစ်စေချင်သေးဘူး
ဆရာအယူအဆအတိုင်းမဟုတ်ဘဲနဲ့ပေါ့လေအခြေခံဥပဒေကိုအခုလိုအသွင်ကူးပြောင်းရေးကာလမှာပြင်မယ်ဆိုရင်စိုးရိမ်စရာအခြေအနေဘာတွေများရှိလာနိုင်မလဲခင်ဗျာ
အဲ့ဒါတော့ ဟိုရေပြာအပြင်တော့ကျွန်တော်လည်းပြိတော့မှန်လို့လည်းမကောင်းပါဘူးနော်အတူပါသူကပြေးထားချက်နေနဲ့ဖြစ်ထားတဲ့အခါကျတော့ထည့်ထားတဲ့အခါကျတော့ဗောဗျာမလူလားအတရီလို့ဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆတယ်ဗောနော်ရေပြာအဲ့လောက်တော့ပဲကျွန်တော်ပြောနိုင်ပါတယ
်အမေရိကန်ဘာဝင်နိုင်ငံကလည်းထောက်ပြနေတဲ့ခုက2008ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကို2015ရွေးကောက်ပွဲမတိုင်ခင်မပြေနိုင်လို့ရှိရင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလိမ့်မယ်မဟုတ်ဘူးဆိုပြီးတော့ပြောနေတာရှိပါတယ်ဒီပြောဆိုချက်တွေပေါ်မှာရောဘယ်လိုတွေများပြည့်အနေနဲ့တုံ့ပြန်ကြပါလဲခင်ဗျာ
လွတ်လပ်ပြီးတရားမျှတတဲ့ဟာမဖြစ်ဘူးဆိုလို့ရှိရင်ကျွန်တော်ကမိကုန်းတစ်ခုပြန်မိလိုက်ခြင်းနဲ့ကြားတဲ့ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတတယ်လို့တက္ကသိုလ်ကလည်းလက်ခံထားတယ်လေအဲ့ဒါဘယ်အားနဲ့ပြောလဲဆို2008ဖွဲ့စည်းပုံချအောင်ဥပဒေနဲ့တွားထားတာ ਉਹ ဒါတော့တော့လုံးဝမပြင်ရသေးဘူး
ပထမဆက်စုကြီးကလည်းပြောနေရရှိတယ်ပေါ့လေဒီအခြေခံဥပဒေကိုအချိန်မီမပြင်နိုင်လို့ရှိရင်ဒီရွေးကောက်ပွဲကလွတ်လပ်ကောင်းလွတ်လပ်လိမ့်မယ်တရားမျှတမှုတော့မရှိနိုင်ဘူးပေါ့လေဒီပေါ်မှာဆီကလည်းဘယ်လိုများသုံးသပ်လို့ရပါလဲခင်ဗျာ
တရားမျှတမှုလို့ပြောလို့ရှိရင်ကျွန်တော်ကဒီနေ့ဒီမိုကရေစီဆိုတဲ့နိုင်ငံကြီးမှာရွေးကောက်ပွဲမှာတရားမျှတတာ 100% ရှိတယ်ဆိုတဲ့နိုင်ငံလေးကျွန်တော်ထုတ်ပြပေးအောင်လို့ကျွန်တော်မေးကြည့်ခြင်းနဲ့
တောင်ဆန်းစုကြည်ကလက်ရှိမှာ NLD ပါတီဥက္ကဋ္ဌနောက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နောက်လွှတ်တော်ကတရားဥပဒေစိုးမိုးရေးနဲ့ဒီနေ့အကြံဉာဏ်ကော်မတီဥက္ကဋ္ဌစတဲ့အတဝန်တွေကိုယူပြီးတော့ဆောင်ရွက်နေတယ်ပေါ့ခင်ဗျာတကယ်လို့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုတစုံတရာပြင်ဆင်ခြင်းမပြုဘဲနဲ့ဒီရွေးကောက်ပွဲကျင်းပခဲ့မယ်ဆိုရင်2015အလွန်မြန်မာနိုင်ငံရေးမှာတောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုဘယ်လိုများရှိလာနိုင်မလဲခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်တဲ့အခါမှာခင်ဗျားပြောလို့ပေါ့မပြင်ဘဲနဲ့သွားမယ်ဆိုခဲ့လို့ရှိရင်တော့သူ့ပါတီမှာအနိုင်ရမယ်ဆိုရင်ပါလီမန်မှာသူ့ပါတီရဲ့အမအရေးကြီးအများဆုံးဖြစ်မှာပေါ့အဓိကကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝခင်ဗျားကပြောတယ်လीမပြင်နိုင်ဘူးဆိုလို့ရှိရင်ဟလာတောင်ဆန်းစုကြည်နေနဲ့သူတမသူတမနှစ်ခုဖြစ်ခွင့်မရှိဘူးပေါ့ဗျာဆိုတော့လေပါတီဥက္ကဋ္ဌအနေနဲ့ဒီပါလီမန်မှာအများစုရတယ်ဆိုခဲ့လို့ရှိရင်တော့ကိုယ်တိုင်သမ္မတဖြစ်တာနဲ့မဖြစ်တာနဲ့ဒါပဲပွာမှာပါ။ကျန်တာကတော့ဟလာဒီ legislation ဘိုင်းကအကုန်လုံးကိုကျွန်တော်တို့အခြေခံဖြစ်နေတာ။ဟုတ်ဆိုတဲ့အခါကျတော့နိုင်ငံရဲ့ပုံဖော်မှုကိုသူလောက်ခွင့်ရှိနေမှာပါ
။ဦးနေစင်လက်ကို RFP ကျေးဇူးများတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်